အဆိုးအဝါဆုံးရေကြီးမှုကြုံနေရတဲ့ပဲခူးမြို့ရဲ့နေရာတချို့မှာရေပြန်ကျသွားပေမဲ့ရှာဖွေကယ်ဆယ်ရေးတွေကတော့ဆက်လက်လှုပ်ဆောင်နေရတယ်လို့တာဝန်ရှိသူတွေကပြောနေပါတယ်။ရှေးဘေးဒုက္ခသည်တွေဟာလည်းနေရာမပြောင်းနိုင်သေးပဲကယ်ဆယ်ရေးစခန်းတွေမှာဆက်ပြီးတော့ခိုလုံနေရပါတယ်။ပကိုးမျိုးရေကြီးမှုနောက်ဆက်တွဲအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
။နှစ်ပေါင်း60ကျော်အတွင်းအဆိုးအဝါဆုံးရေကြီးနင်းမြုပ်မှုနဲ့ကြုံနေရတဲ့ပကိုးမျိုးမှာဒီကနေ့အောက်တိုဘာလ17ရက်နေ့မနက်ပိုင်းကနေစလို့မြို့ပေါ်အဓိကလမ်းမကြီးတွေပေါ်မှာရေပြန်ကျသွားပြီလို့ကုညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေသူတွေကပြောပါရယ်။ဒီလိုမျိုးရေအနည်းငယ်ပြန်ကျသွားပေမဲ့တချို့ရက်ွက်တွေထဲမှာတော့နေရာတော်တော်များများရေနစ်မြုပ်နေဆဲဖြစ်ပါတယ်။ဒါကြောင့်ကုညီကယ်ဆယ်ရေးကိုဆက်ပြီးတော့လှုပ်ဆောင်နေရဆဲပဲလို့ကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့ဗကိုးတိုင်းမိသက်တက်ဖွဲ့တာဝန်ရှိသူတူက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီကတော့အခုလက်ရှိ3မိနစ်လောက်တော့ကျသွားပြီ။အခုဒီချိန်လေးမှာဆိုရင်တော့ဗကိုးချောင်းရဲ့အခြေပဲကျမ်းမှာတော့နည်းနည်းပါပါပဲကျန်တော့တယ်ပေါ့နော်။ဟိုချောင်းနောက်ဘက်ကျမ်းမှာတော့နည်းနည်းများသေးတာပေါ့။ရရကဖြစ်နေလဲဆိုဆိုင်းနိုင်တောင်ပိုင်းဆိုင်းနိုင်မြောက်ပိုင်းကျွန်းတရာကလျာဏီအဲ့ဒီပိုင်းကြီးကတော့ရေရှိနေတယ်ဒီနည်းနည်းများသေးတယ်ပေါ့ဖိမိနေတယ်ဆိုတာတော့ဒါကသူတို့စကားဖြစ်ပြောနေတာပါကျွန်တော်တို့တွေဟိုပဲခူးတိုင်းဒီတိုင်းလုံးမှာရှိတဲ့တန်လီရန်တက်ဖို့ဝင်နေနော်ရန်ကုန်တိုင်းကနေပြီးတော့အင်စာရက်ဖွဲ့ရချက်ပွေတွေဖွဲ့ရတယ်ဆက်လီတွေကျွန်တော်တို့အပေါ်တော့တစ်မျိုးလုံးဖြန့်ချက်ပြီးတော့ပုံဆွဲထုတ်နေတာပဲကျွန်တော်တို့ဒီတက်ဖို့ရင်လည်းဟိုကကျွန်တော်တို့တက်ဖို့ဝင်နေတာ300လောက်နဲ့ကျွန်တော်လုံနေတာတမန်ပြိမိတဲ့ပြိမိတဲ့အော်နေတဲ့သူတို့တွေကဟိုအထက်မြင့်အိမ်တွေလေအထက်မြင့်အိမ်တွေကဒီကျလာတော့ကြောက်ပြီးတော့မှအဲ့ကျတော့မှထွက်ချင်တယ်ထွက်ချင်တယ်အော်နေတာ
အခုချိန်မှာတော့ဘကိုးမျိုးပေါ်မှာရေဘေးရှောင်ကယ်ဆယ်ရေးစခန်း42ခုဖွင့်လှစ်ထားပြီးလူဦးရေ19,000ကျော်ခိုလုံနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနရဲ့အချက်အလက်တွေအများသိရပါတယ်။ဒါကတော့ရေဘေးကယ်ဆယ်ရေးစခန်းနေစီကိုလာရောက်တဲ့စည်ရင်သာဖြစ်ပါတယ်။အထက်မြင့်အဆောက်အဦတွေမှာနေထိုင်တဲ့သူတွေကတော့ရေဘေးကယ်ဆယ်ရေးစခန်းနေစီကိုမတွားရောက်ဖဲနဲ့နေအိမ်တွေရဲ့အပေါ်ထက်မှာပဲပြောင်းရွှေ့နေထိုင်နေကြတာကြောင့်ရေဘေးတင့်သူက2000ထက်မနည်းရှိတယ်လို့ကယ်ဆယ်ရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်။ရေကျသွားတာကိုတွေ့နေရပေမဲ့တချို့နေရာတွေမှာတော့ရေစီးတန်ပြီးတော့ရေမကျသေးပဲဖြစ်နေပါတယ်။ဒါကြောင့်ရေဘေးကယ်ဆယ်ရေးစခန်းနေစီကိုလာရောက်ခိုလုံနေကြတာဖြစ်ကြောင်းကယ်ဆယ်ရေးလှုပ်ဆောင်နေသူတွေကပြောပါတယ်။ကယ်ဆယ်ရေးစခန်းနေမှာရောက်နေတဲ့သူတွေကတော့လာရောက်လှူဒန်းတဲ့အလှူရှင်တွေရှိတဲ့အတွက်အဆင်ပြေပေမဲ့စခန်းနေစီကိုမလာဘဲနေတဲ့သူတွေအတွက်ကတော့စားဝတ်နေရေးခက်ခဲနေတော့မယ်လို့ကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့ပဲခူးမျိုးကန်တူကပြောပြပါတယ်။
အဲ့လိုမျိုးပြန်ကြသေးဘူးဖြင့်လာနေကြတော့မှပဲဖြင့်ဟိုကားလမ်းပေါ်မှာနည်းနည်းလောက်ကြာတာလောက်ပဲအရေးအယောင်လောက်ကြာတာလောက်ပဲရှိတာဖြင့်ဟိုကနည်းနည်းအနေပိုင်းနေရေအိမ်နေမှာဆိုလို့ဖြင့်ရတော့ရှိသေးတယ်ပေါ့နော်တချို့နေရာတွေဆိုလို့ဖြင့်လည်းဟိုကရေကကြာသွားတဲ့ခါကျတော့ရေစီးသားတန်နေတာမသိဘူးအဲ့ဒါဟိုကဲခိုင်းနေတဲ့လူတွေရှိတော့ရေကြတဲ့သူတွေလည်းဟိုအိမ်နေအောက်မှာရေတိုးလောက်တိရှိတော့မယ်လေအဲ့လိုထနေတယ်မှာအဲ့လိုဆိုတော့ရေစီးတော့စားဝတ်နေရအဆင်မပြေတော့ဘူးဖြစ်ရတယ်အမကတော့စာဝတ်နေရအဓိကဖြစ်နေတာပေါ့အခုကျဲလို့ရသလောက်လူတွေအားလုံးကကျဲဆဲရေးတွေရောက်ပုံပြီလေရောက်ပုံပြီဆိုတော့အခုကအနေနဲ့ရဲကလည်းနောက်လူရေးနေပါတယ်အခုကခုကိုးနေပြန်နေတဲ့လူကအခြားနယ်တွေကရဟုတ်ဘက်တွေကမန္တလေးဘက်တွေကလည်းနောက်လူရေးတွေကြရခြင်းအဲ့တော့စာဝတ်နေရတော့မတက်သေးတော့ဘူးပေါ့နော်ဒါပေမဲ့အိမ်ဒီမှာရှိတဲ့လူတွေကြတော့ဘာမှမစားရအောင်ဖြစ်နေပါ
မိုးအဆက်မပြတ်ရွာသွန်းပြီးတော့မြေရေတက်လာတဲ့အတွက်ဘကိုးမျိုးရဲ့80ရာခိုင်နှုန်းနှီးပါရေနစ်မြုပ်သွားတာဖြစ်ပါတယ်နှစ်ပေါင်း60အတွင်းမှာအဆိုးဝါးဆုံးရေကြီးမှုနဲ့ကြုံနေရတာလည်းဖြစ်ပါတယ်။အစာပိုင်းမှာတော့ကယ်ဆယ်ရေးစခန်း20ကျော်ဖွင့်လှစ်ထားပြီးတော့နောက်ပိုင်းမှာရေဘေးရှောင်ဥယျာဉ်များလာတဲ့အတွက်ရေဘေးကယ်ဆယ်ရေးစခန်း42ခုအထိတိုးချဲ့ပြီးတော့ဖွင့်လှစ်ခဲ့ရကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဌာနရဲ့စည်ရင်းတွေအများသိရပါတယ်။အလားတူပဲရန်ကုန်တိုင်းလှဲကူးမြို့မှာလည်းမိုးတီးထန့်စွာရာသွန်းပြီးတော့ငမိုးရေချောင်းရေမြင့်တက်လာတဲ့အတွက်နေနေတဲ့အထိရေတွေဝင်ရောက်နေပြီးတော့ရေဘေးတင်ပြည်သူပေါင်း1200ကျော်အထိရှိနေပါတယ်ရှင်။